ရခိုင်ဒေသတွင်စစ်တပ်နှင့်ရခိုင်တပ်မတော်အင်အားတို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပေါ်နေတာကြောင့်ရခိုင်မြောက်ပိုင်းဒေသတွင်ပြည်ပဆိုင်ရာကြက်ချီနေအဖွဲ့ရဲ့လုပ်ငန်းတွေကိုသတင်းပတ်နဲ့ချီပြီးတော့ရွှေ့ဆိုင်းထားတဲ့အကြောင်းပြည်ပဆိုင်ရာကြက်ချီနေအဖွဲ့ ICRC ကကြာတာပြည်နယ်မှာကြီးညာလိုက်ပါတယ်။မောင်တော်မြို့နယ်နဲ့ဆက်စခန်းတွေမှာရဲ၄ယောက်ကိုအေးအေးကတိုက်ခိုက်ခဲ့ပြီးတဲ့နောက်တစ်ပတ်ဂျန်နဝါရီလ၁၀ရက်နေ့မှာကုလသမဂ္ဂနဲ့ဆက်ဆက်နေတဲ့အဖွဲ့တွေအပါအဝင်နိုင်ငံတကာကူညီကယ်ဆယ်ရေးအေဂျင်စီတွေကိုရခိုင်မြောက်ပိုင်းနောက်မြို့နယ်၄ခုအတွင်းကိုဝင်ရောက်ခွင့်အစိုးရကပိတ်ပင်လိုက်ပါတယ်။ဒီလိုပိတ်ပင်နေတဲ့မှာ ICRC နဲ့ကမ္ဘာစားနပ်ရိက္ခာစီစဉ်တို့တော့မပါဝင်ပါဘူး။အဲ့ဒီအချိန်ကစပြီးတော့ဒေတာတွင်လူတိုင်းဝိုင်းအဖွဲ့အစည်းတွေကပေးပို့လိုက်တဲ့ထောက်ပံ့တွေကိုစစ်တပ်ကပိတ်ပင်ထားခဲ့တာပါ။ ICRC နဲ့ကမ္ဘာစားနပ်ရိက္ခာစီစဉ်တို့ကတော့ဒေတာတွင်နေရာ18ခုကိုသာသွားခွင့်ရှိပြီးတော့အင်းကြီးချင်းချင်းပြည်နယ်တွေကအထက်ကြောက်တော်မြို့နယ်နဲ့ပလောက်ဝမြို့နယ်တို့ကိုသွားခွင့်ပိတ်ပင်ထားပါတယ်ရှင်။